မနက်ကမှလွန်ခဲ့တဲ့နှစ်ဆယ်လေးနှစ်အတွင်းကိုရိုနာဗိုင်းရပ်စ်တခွဲနမူနာပေါင်း 13,969 ခုကိုစစ်ဆေးခဲ့တာမှာပိုးတွေ့သူစုစုပေါင်း 3,939 ရောက်ရှိပြီးသေဆုံးသူ218ရောက်ရှိတယ်လို့စစ်ကောင်စီကျန်းမာရေးဌာနရဲ့ဒီကနေ့ည7နာရီထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီနေ့ထိဆိုရင်ပိုးတွေ့သူစုစုပေါင်း 34,000 ကျော်ရှိပြီဖြစ်ပြီးသေဆုံးသူစုစုပေါင်းက 12,000 ကျော်ရှိပြီလို့လည်းဖော်ပြထားပါတယ်။ကိုဗစ်ပထမလိုင်းနဲ့ဒုတိယလိုင်းတွင်အစိုးရကတရားဝင်ထုတ်ပြန်တဲ့ရောဂါကူးစက်သူသေဆုံးသူအရေအတွက်ပေါ်ငင်းကျက်ထုတ်တာတွေမရှိကြတော့ဖြစ်ပေမဲ့အခုတတိယလိုင်းမှာတော့တရားဝင်ထုတ်ပြန်တဲ့ကိန်းဂဏန်ထဲအမှန်တကယ်ကူးစက်သေဆုံးသူအရေအတွက်ကပိုများတယ်လို့ကျန်းမာရေးဝန်ထမ်းတွေနဲ့ပရိုက်တက်လူသားတွေကပြောကြပါတယ်တတိယလိုင်းမှာမျိုးရိုးဗီဇာကွဲဒေါက်တာကိုရိုနာဗိုင်းရပ်စ်ဒဏ်ကိုအဓိကရင်ဆိုင်နေရတာဖြစ်ပြီးဒီမျိုးကွဲဟာကူးစက်မှုမြန်ဆန်တယ်လို့သေဆုံးမှုလည်းပိုပြီးများတဲ့ကိုဗစ်ဗီဇာမျိုးကွဲဖြစ်ပါတယ်ဒီပိုးကိုကောက်ကွယ်ဖို့အတွက်ကကောက်ကွယ်ဆေးပဲရှိတယ်ဆိုတာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကရောကမ္ဘာတဝန်ကျန်းမာရေးပညာရှင်တွေကပါပြောဆိုထားပါတယ်။ဒါကြောင့်လဲကမ္ဘာနိုင်ငံအသီးသီးကသူ့နိုင်ငံသားအားလုံးအတွက်ကိုဗစ်ကောက်ကွယ်ဆေးတစ်ခုခုရဖို့အပြင်းထန်စူးစမ်းနေကြပါတယ်။ဆရာနာသိန်းကောင်းဆောင်ဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကတော့မြန်မာလူဦးရေတန်90လုံးအတွက်ကောက်ကွယ်ဆေးကိုတီးပါကကြီးတဲ့တာဝယ်ရမယ်ဆိုရင်ဒိုင်းပြည်မွဲသွားမှာပဲလို့ပြီးခဲ့တဲ့ရက်ပိုင်းကပဲပြောထားပါတယ်။ဒါကြောင့်ဒိုင်းစီပညာကိုခေတ်ပေါ်နည်းပညာရပ်တွေနဲ့ပေါင်းစပ်ပြီးကာကွယ်ကူတာရေးအတွက်နည်းလမ်းရှာဖွေဖော်ထုတ်ကြဖို့ပြောဆိုထားပါတယ်။